အချင်းနိုင်ငံမှာသမရဟမိုဟာမက်မော်စီကိုတောက်ခံသူတွေနဲ့လွန်ကျွန်းရေးတပ်ဖွဲ့အနေကြောင့်တွေးထွက်တိုင်ရုပ်ပြစ်ကတ်တွေဆက်လက်ဖြစ်ပွားနေတဲ့အတွက်အချင်းနိုင်ငံနဲ့ဆက်ဆံရေးအပေါ်အရေးကြီးပြန်လည်တုံ့တက်ဖို့ဥရောပသမဂ္ဂ EU ကဆုံးဖြတ်လိုက်ပါတယ်။ဒီမိုကရေစီနဲ့ခြေကံလူ့ခွင့်ရေးတွေကိုပြစ်ပယ်မထားနိုင်တယ်လို့တွေးထွက်တိုင်ရုပ်ကိစ္စတွေကိုလည်းလက်မခံနိုင်တဲ့အကြောင်းဥရောပကော်မရှင်နဲ့ဥရောပကောင်စီအကြီးအကဲတွေကတနင်္ဂနွေနေ့မှာကြေညာချက်တွေအသေးသေးထုတ်ပြန်ခဲ့ကြတာပါ။တွေးထွက်တိုင်ရုပ်ပြစ်ကတ်တွေအဆုံးသတ်ရေးမှာစစ်တပ်နဲ့ယာယီအစိုးရတို့ကအဓိကတာဝန်ရှိတဲ့အကြောင်းလဲ EU ခေါင်းဆောင်တွေဖြစ်ကြတဲ့ဂျိုဆေးမန်နျူအယ်ဘာရိုဆိုနဲ့ဟာမန်ဗန်ရွန်ပေတို့ကပြောဆိုခဲ့ပါတယ်။တွေးထွက်တိုင်ရုပ်ပြစ်ကတ်တွေကဒေသတစ်ခုလုံးကိုရက်ခတ်နိုင်တဲ့အကြောင်းလဲသတိပေးခဲ့ကြတာပါ။စင်နီမာလုံးကတော့လီဗျားနိုင်ငံရှိဘက်ကဘင်ဂစီမြို့မှာရှိတဲ့အီချစ်ကောင်စီဝင်ရုံးအပြင်ဘက်မှာဘုံးတလုံးပောက်ခွဲခဲ့ပါတယ်။ယသဆန္ဒပြသူတွေပေါ်အီချစ်စစ်တပ်ကဖြိုခွဲခဲ့တဲ့လူရက်ကိုကန့်ကွက်တဲ့အနေနဲ့လည်းအရှေ့လယ်ပိုင်းနဲ့အာရှနိုင်ငံတချို့မှာပါအစ္စလမ်ဝါဒီတွေပါဝင်တက်ကြွသူတွေကဆန္ဒပြပွဲတွေကိုကျင်းပခဲ့ကြပါတယ်။